ဒီနေ့ဆောင်းတော့ရာ89ခုတော်သလင်းလာပြကျော်6ရက်ခရစ်နှစ်2562နေ့ယနေ့ဖို့မှာချမ်းမြေ့မြတ်ဤတာတွင်ဝဲချမ်းမြေ့စီရန်တတိပဌံကျင့်မြတ်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်၍နေကြကုန်သောယောဂီသူတော်စင်တို့အားဟောကြားအပ်သောမင်္ဂလာတရားအပိုင်း 3 ဝိနယောစသုတိခိတမင်္ဂလာတရားတော်ဘာတရားလဲဝိနယောစသုတိခိတမင်္ဂလာတရားတော်ဘာဟုတ်သစ္ဆင်စသိဗ္ဗင်စဝိနယောစသုတိခိတောသုဘာတိတာစယာဝါစာအေတံမင်္ဂလမုဒ္ဒမံဒီကာလာတဲ့မှာမနိကလည်းပဲဦးဇင်းပြောခဲ့ပြီ မင်္ဂလာ 4 ပါးပါတယ်။ဘာဟုတ်သစ္စာမင်္ဂလာအကြောင်းပြီးသွားပြီ။မနေ့ကသိပ္ပမင်္ဂလာအကြောင်းလည်းပြီးသွားပြီ။ဒီကနေ့ဝိနယောစသုတိခိတမင်္ဂလာအကြောင်းပြောမယ်။အချိန်ရရင်တော့သုဘာတိတာစယာဝါစာမင်္ဂလာပါဆက်သွားမယ်။အဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဝိနယောစသုတိခိတော် ဝိနည်းကျင့်ဟုတ်ဒီကိုကောင်းစွာသင်ယူထားခြင်းကောင်းစွာကျင့်သုံးခြင်းဒီလည်းပဲတဲ့ကြည်ပွားကြောင်ချမ်းသာကြောင်မင်္ဂလာတရားတစ်ပါးဖြစ်ပါတယ်ဝိနည်းကျင့်ဟုတ်ဒီကိုကောင်းစွာသင်ယူခြင်းကောင်းစွာကျင့်သုံးခြင်းဒီကြည်ပွားကြောင်ချမ်းသာကြောင်မင်္ဂလာတရားဖြစ်တယ်တဲ့ဟုတ်ရဲ့လားယောဂီများဝိနည်းကျင့်ဟုဆိုတာတော့ လူမှလည်းပဲလူဝင်နေရှိတယ်လေယဟန်မှလည်းယဟန်ဝင်နေရှိတယ်ဟုတ်တယ်နော်ဘလူးစီးလူစီးဆိုတာရှိတယ်မလားနေရာတိုင်းနေရာတိုင်းစီကန်းဆိုတာရှိရတာနော်ဝင်နေဆိုတာတခြားပြောတာမဟုတ်ဘူးမြန်မာလူအတိအကျပြောရင်စီကန်းကိုဝင်နေလို့ခေါ်တာပဲကျောင်းသားတယောက်ဖြစ်လာပြီဆိုလို့ရှင်ကျောင်းသားတယောက်လိုင်းနာရမယ်စီကန်းနေရှိတယ်စစ်သားတယောက်ဖြစ်လာပြီဆိုလို့ရှင်လည်းပဲစစ်သားတွေလိုင်းနာရမယ်စီကန်းနေရှိတယ် ဲ့အလုသမားတွေလာရနာမယ်စည်းကမ်းတွေရှိတယ်အစိုးရအလုတွေမှာဝင်ပြီးတော့လုပ်တဲ့အစိုးရဝန်ထမ်းတွေမှာလည်းပဲဝန်ထမ်းတွေလိုက်နာမယ်စည်းကမ်းဆိုတာပဲရှိတာပဲเนาะဟုတ်တယ်မလားဒီတိုင်းပဲယောဂီတော်စင်ရယ်လို့ဖြစ်လာပြီဆိုလို့ချင်းလည်းပဲယောဂီတွေလိုက်နာမယ်စည်းကမ်းတွေရှိတယ်တဲ့အဲ့ဒီလိုစည်းကမ်းတွေကိုကောင်းကောင်းမွန်မွန်ကြားကြားနာနာဆရာသမားတွေစီကသင်ယူထားခြင်းသင်ယူထားတဲ့အချိန်မှာကျင့်ကြံပွားများကြိုးစားအားထုတ်ပြီးတော့လိုက်နာခြင်းတွေရှိမှဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကတိုးတက်ပါတယ်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကကြီးပွားပါတယ်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကချမ်းသာပါတယ်တဲ့အဲ့ဒီလိုကြီးပွားခြင်းတိုးတက်ခြင်းချမ်းသာခြင်းအောင်မြင်ခြင်းကိုပဲမင်္ဂလာရှိတယ်မင်္ဂလာဖြစ်တယ်လို့ပြောတာအဲ့တော့ဒီစကားကလောကဓမ္မလည်းပဲလိုက်ကြည့်လို့ရှိရင်ဒါမှန်တာပဲလူတွေမပြောနဲ့သတိစံတွေတောင်မှတိတိကျကျစနစ်တကျဆရာသမားကကောင်းကောင်းမွန်မွန်သင်ပေးထားလို့လိမ်မာလာပြီဆိုလို့ချင်းအဲ့ဒီတိတိစံလေးတွေရဲ့ဘဝကတိုးတက်တော့တာပဲကြီးပွားတော့တာပဲချမ်းသာတော့တာပဲเนาะဥပမာမြောက်လေးတွေမြောက်လေးတကောင်မြောက်ဆိုတဲ့တရားအလွန်အမတန်ရိုင်းဆိုင်တာဘယ်တော့မှအငြိမ့်လက်နေတဲ့တရားမဟုတ်ဘူးဒီလိုတရားဝါတယောက်တကောင်ကိုကျွမ်းကျင်တဲ့ဆရာတယောက်ကတေးချလိမ့်မအောင်သင်ပေးမယ်ဆိုလို့ရှိရင်အဲ့ဒီမြောက်ကလေးကယဉ်ကျေးလာတယ်ယဉ်ကျေးလာပြီဆိုလို့ရှိရင်တော့ဟိုနာဒီနာသွားပြီးတော့မြောက်ပြပွဲတွေဘာတွေလုပ်တဲ့အခါမှာပိုက်ဆံတွေမရဘူးလားရတယ်မြောက်ပိုင်ရှင်ပိုက်ဆံတွေရတယ်နော်ကဆိုလို့ရှိရင်လည်းပဲသူကကတယ်ကျွန်းတို့ဆိုကျွန်းတို့တယ်အပေါ်တတ်ဆိုပေါ်တတ်တယ်အောက်ဆင်ဆိုအောက်ဆင်တယ်အဲ့ဒီလိုစီစနစ်ကြစားသင်ထားတဲ့တိရစ္ဆာန်တွေတောင်မှစီစနစ်တကြလိုက်နာပြီဆိုလို့ရှင်တော့သူတို့ရဲ့ဘဝကကြီးပွားတော့တာပဲသူတို့ရဲ့ဘဝချမ်းသာတော့တာပဲအရင်ဆိုင်မြောက်တွေထက်စားရင်ဟောဒီမြောက်လေးရဲ့ဘဝကစောင့်နေပို့ပြီးတော့ပြည့်စုံတယ်မှန်ရဲ့လားဘာဖြစ်လို့လဲဆိုတော့သူကတည်တည်ချာချာဝိနည်းစည်းကမ်းတွေကိုသင်ယူထားတာကိုဒီနေ့မှအဲ့ရမဆိုဒီနေ့မှပဲအဲ့ဒါဒီနေရာလွယ်တခြားနေရာမသွားတော့ဘူးဒါပဲစားမယ်ဆိုရင်ဒါပဲစားတခြားဟာယူမစားတော့ဒီချိန်မှာစားမယ်ဆိုဒီချိန်ရောက်မှသူကစားတာဒ ဒီတိုင်းပဲခွေးတွေလည်းပဲဒီတိုင်းပဲခွေးလိမ်မာနဲ့ခွေးရိုင်းဘယ်ခွေးရပို့ပြီးတော့ချမ်းသာလဲစားရတော့ရတာလိမ်မာတဲ့ခွေးဆိုရင်လူတွေကချက်တာပေါ့ခုတတိတွေအိမ်တွေမှာမွေးမွေနေတဲ့ခွေးတွေကခွေးလိမ်မာတွေလားခွေးရိုင်းတွေလားခွေးလိမ်မာမူမွေးတာပေါ့ရိုင်းဆိုင်ခွေးဘယ်သူကမွေးမှာလဲဟုတ်တယ်မလားကိုစကားနားမတော်တဲ့ခွေးသွားမွေးကိုတော်ပြန်ကြိုက်လေဦးမယ်နော်အဲ့တော့ကိုတင်လို့ပြလို့ရတဲ့ခွေးတွေပဲအိမ်တွေမှာမွေးထားကြတယ်အဲ့ဒီခွေးတွေကလည်းပဲအဲ့တင်တင်တဲ့အတိုင်းပဲတေချာလိုက်နာကြတာဒီနဲ့အိတ်ဆိုဒီနဲ့အိတ်ဒီနဲ့စားဆိုဒီနဲ့စားဟူသွားဆိုဟူသွားအဲ့သေးချင်းခွေးမျိုးတွေပေါ့နော်ဘလောက်ဒီအဲ့ခွေးတွေကအသုံးတက်လားတဲ့တယ်လဲဆိုရင်အိမ်နေတဲ့မုတ်တော်ကိုစစ်တက်တည်တဲ့မှာတောင်မှသူတို့ကအသုံးဝင်တာစစ်တိုက်တဲ့နေရာတွေမိုင်းစားတာတွေလို့ပြောလို့ဆိုအဲ့ဒီခွေးတွေနဲ့အသုံးပြုရတာနော်အဲ့လောက်ဒီသူတို့ရဲ့တံပိုးတွေကတက်သွားတာဒါပါကြောင့်လဲလို့မေးရင်ဝိနည်းရောစသူသိခိတမင်္ဂလာနဲ့အဲ့ဒီခွေးတွေမြောက်တွေကပြည့်စုံလို့သူတို့ရဲ့ဘဝတွေကတိုးတက်လာတယ်လို့ပြောရမှာပေါ့တခြားမြင်းတွေလည်းပဲဒီတိုင်းပဲမြင်းအရင်ကြီးတွေနဲ့မြင်းအရင်တွေဆိုလို့ရင်ရင်းနဲ့မြင်းကိုပဲလူတွေကသုံးတာမို့လားရင်းပြီဆိုလို့ရင်တော့ကိုသွားလို့ရခီးကိုဒီမြင်းပေါ်မှာတက်ခွာစီးပြီးတော့ကိုသွားလို့ရခီးသွားလို့ရတယ်မြင်းပြိုင်ဘက်တွေဝင်တဲ့မြင်းတွေကရင်ကျိတဲ့မြင်းတွေလားရိုင်းဆိုင်တဲ့မြင်းတွေလားရင်ကျိတဲ့မြင်းတွေဒီရင်ကျိတဲ့မြင်းတွေကိုအမိပြုတ်ပြီးတော့ပြိုင်တဲ့ပိုင်ရှင်တွေမှာဆိုလို့ရှိရင်ပြိုင်ပွဲမှာနိုင်သွားပြီဆိုလို့ရင်စူကြီးတွေမနေဘူးရကြတာနော်မြင်းပွဲတွေမြင်းပွဲတွေဒီတိုင်းပဲတဲ့နွားတွေလည်းပဲဒီတိုင်းပဲအရင်ဆိုင်နွားကဘာမှခိုင်းလို့မရဘာမှလည်းသုံးလို့မရဘာမှသုံးစားလို့မရအဲ့တော့အရင်ဆိုင်နွားကိုလူတွေကတဖြည်းဖြည်းနဲ့ရင်ကျိအောင်သင်ပေးရတယ်သင်ပေးပြီးမှကိုလူချင်းတဲ့ပုံစံသွင်းရတောင်သူဦးကြီးတွေတောင်သူလယ်သမားတွေထွန်ရက်ဆိုင်ပြိုးနေကြတာအဲ့ဒီရင်ကျိတဲ့နွားတွေကျေးဇူးကြောင့်ဒီကောက်ပဲသီးနှံနေရတာနော်ဆက်မှုခဲ့ဆိုတာဦးဇင်းတို့နိုင်ငံအတွက်ကတော့ခုချိန်ထိမထွန်းကားသေးဘူးလို့ပဲပြောရမှာပေါ့ဟိုမီယုဗလာတွေကဒီနွားတွေနဲ့ပဲလက်ပင်ဖက်ပြီးတော့ယုံလာကျုံလာတောင်သူလယ်သမားတွေလှုပ်လာတာခုချိန်ထိနွားတွေကိုလွတ်လို့မရသေးဘူးနော်ဒါဒီနွားတွေကမိမိတို့ရဲ့ကျေးဇူးရှင်တွေသူတို့လုံကျွေးလုံးမို့လူတွေချမ်းသာကြတယ်စားဖို့နေတွေအဆင်ပြေကြတယ်သူတို့စိုက်ပြူပေးတဲ့ကောက်ပဲသီးနှံတွေမိမိတို့တွေစားရတာဆိုတော့ဒီနွားတွေကရင်ကျိတဲ့နွားတွေမို့ဒါမျိုးအလုပ်တွေခိုင်းလို့ရတာပေါ့ဒီလုပ်တွေသူတို့ကမရင်ကျိဘူးဆိုရင်ခိုင်းလို့မရရင်လူတွေလည်းပဲစပါးတွေပါတွေလည်းပဲဖော်ဖော်ဒီစားရမှာသုံးရမှာမဟုတ်တော့ဘူးနော်ဒါကြောင့်မို့ရင်ကျိတဲ့ပုံကူတွေမှရင်တိရစ္ဆာန်တောင်မှကြီးပွားတယ်ချမ်းသာတယ်တဲ့နောက်တကားဆင်းနေစင်ရင်းကြီးတွေဆိုရင်ဘာမှတော့မရတော့မရတဲ့ပြင်ကိုတောင်မှအသက်အန္တရာယ်ချင်းချောက်သေးတယ်တခါတခါဒီစင်ရင်းတွေရွာတွေထဲမှာဝင်လာပြီဆိုလို့ရှင်လူတွေ့လူနှင်းစားစရာတောက်စရာတွေတွေ့စားစရာတောက်စရာတွေနဲ့အိမ်တွေတွေ့အိမ်တွေကိုအဲ့ဒါဖြူထားကြတာဟိုးဘကုဘတ်တို့တိုက်ကြီးဘတ်တွေဆိုလို့ရှင်အဲ့ဒီဘကုယုမာကြီးကရှိတော့တော်ရိုင်းစင်တွေကအများကြီးလို့ပြောတယ်အဲ့မှာဘေးမက်တွေပေးတာဘယ်သူမှလည်းပဲဒီစင်တွေကိုမဖမ်းရဖမ်းရတဲ့အစိုးရကသူကဥပဒေပုံမှန်တွေထုတ်ထားတာဆိုတော့ဘယ်သူမှမဖန်ရဲတခါတခါအဲ့ဒီစင်တွေကဆေးရိုင်းဝင်ပြီဆိုလို့ရှင်တော်တယ်မှာစားစားတောက်စားမကြည့်တော့ဘူးဆိုရွာတွေထဲကိုဝင်လာပြီးတော့လူတွေလိုက်နေအင်းတွေလိုက်ပြန်နေတော်တော်ဒုက္ခရောက်ကြဒါရိုင်းဆိုင်တဲ့စင်ပေါ့အဲ့ဒီစင်ရိုင်းတွေကိုဖမ်းပြီးတော့စင်တင်းကတည်တည်ချာချာကြာကြာနာနာစင်စည်းကမ်းတွေတင်ပေးမယ်တင်ပေးတဲ့အချိန်လိုက်လာပြီဆိုလို့ရှင်တော့ဒီစင်ကြီးတွေကအသုံးကျတဲ့စင်ကြီးတွေဖြစ်လာပြီမိမိတို့လူသားတွေတော်တဲ့တောင်းတဲ့ကနေပြီးတော့မဆွဲနိုင်တဲ့တစ်တွေကိုဒီစင်တွေအောက်ကုတ်ပြီးဆွဲရမှန်းရလားအဲ့တော့လူသားတွေအသုံးပြုဖို့ရလူသားတွေနေဖို့ထိုင်ဖို့ဒီအဆောက်အဦတွေစောင့်နေတဲ့တစ်တွေကဒီစင်တွေဆွဲပြီးလို့စောက်ရတာခုခေတ်မှာသာလင်ကရင်ကားတွေဘာတွေဘူဒူစာတွေဗတ်ဖူးတွေပေါ်လာလို့စင်တွေတိတ်မသုံးရင်မသုံးပါဟိုရှိတဲ့တော့စင်တွေအောက်ကုတ်ပြီးတော့ပဲအသုံးပြုရတာနော်တော်နေတဲ့တောင်းနေတဲ့ခက်ခဲတဲ့နေရာမှန်သမျှစင်လိမ်မာတွေအသုံးပြုရတာမှန်းရလားနောက်ပြတော့စက္ကဆရာကြီးတွေဆိုလို့ရှင်လည်းပဲဥမမောင်စက္ကဆိုတာတနင်္ဂနွေလုံးတာကြားဘူးကြပါလေကြည်လဲတချို့ကြည်ဘူးကြမှာနော်ဆင်းကြီးတအားလိမ်မာတာတအားလိမ်မာတော့တညာတညာအဲ့ဒီဆင်းလိမ်မာကိုကြည်ကျင်တဲ့လူတွေကရုံဝင်ကြီးတွေပေးကြရတယ်ပတ်စံတွေပေးတော့ဆင်းကြီးလည်းပဲဖော်ဖော်တီတီစားစရာတောက်စရာတွေစားရတယ်သူ့ရဲ့သခင်ဆရာကျေးဇူးရှင်ဆရာလည်းပဲချမ်းသာတယ်စားအုပ်နေတွေပြည့်စုံတာဒါဘာကြောင့်လဲလို့မေးရင် ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားထားတဲ့ဝိနိယောသသုတေခိတကိုကျင့်ကိုကျင့်ရမယ့်ကျင့်ဝတ်တွေကိုတည်တည်ချာချာကြာကြာနာနာသင်ယူမှုအားထုတ်မှုနဲ့ပြည့်စုံလို့လို့ပြောရမှာဟုတ်ရဲ့လားဒါတိရိစ္ဆာန်တွေပေါ့မြတ်စွာဘုရားရှင်လက်ထက်တုန်းကလည်းပဲဒီတိုင်းပဲတဲ့မြတ်စွာဘုရားကဒီမင်းပွဲဆိုးပွဲတွေလုပ်ပြီးဆိုလို့ရှိရင်ရှင်ဘုရင်တွေကစင်လိမ်မာတွေမြင်းလိမ်မာတွေကိုပဲသုံးတယ်ကျန်တဲ့အရင်ဆိုင်စင်တွေအရင်ဆိုင်မြင်းတွေမသုံးကြဘူးဘာဖြစ်လို့လဲဆိုတော့တကယ်မင်းပွဲဆိုးပွဲကနာပွဲမှာစင်ဆိုင်ကြီးတွေမြင်းဆိုင်ကြီးတွေသုံးလို့ရှိရင်အကုန်လုံးပွဲပြတ်သွားမှာပေါ့ရာဇအိမ်တွေပျက်စီးကုန်မှာအားကြောင့်မို့မင်းပွဲဆိုးပွဲကြီးတွေလောက်တော့မယ်ဂုံတရေရှိပွဲကြီးတွေဆင်းနွှဲတော့မယ်ဆိုလို့ရှိရင်တော့စင်လိမ်မာတွေမြင်းလိမ်မာတွေကိုပဲအသုံးပြုကြရတယ်တဲ့ဒါကြောင့်မို့ဝိနည်းယောသသုတေခိတမင်္ဂလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကအဲမင်းပွဲဆိုးပွဲတွေလည်းပဲတက်ရတယ်ဒီတိုင်းပဲတဲ့လူတွေမှလည်းပဲလူကျင်ဝတ်တွေကိုလိုက်နာတဲ့ပုဂ္ဂိုလ်တွေကကြီးပွားတယ်လူကျင်ဝတ်တွေတည်တည်ချာချာစနစ်တကျသင်ထားတဲ့ပုဂ္ဂိုလ်နဲ့သင်မထားတဲ့ပုဂ္ဂိုလ်ရဲ့ဘဝရှင်ကြည့်လို့ရှိရင်စီကံရှိတဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့ကြီးပွားတယ်ဟုတ်လားစည်းဝါးရှာတဲ့နေရာမှာပဲဖြစ်ဖြစ်စားတဲ့တောက်တဲ့နေရာမှာပဲဖြစ်ဖြစ်သွားတဲ့လာတဲ့နေရာမှာပဲဖြစ်ဖြစ်စိနေကန်းနဲ့စည်းဝါးရှာစိနေကန်းနဲ့သွားလာစိနေကန်းနဲ့စားတောက်တဲ့ပုံကိုယ်တွေကတဖြည်းဖြည်းနဲ့ကြီးပွားကြတယ်စည်းဝါးရတော့ရှာပါရဲ့သို့တော်ဝင်ငွေနဲ့ထွက်ငွေမြတ်တော့အောင်မသုံးတတ်ဘူးစီစနစ်နဲ့မသုံးတတ်ဘူးဆိုလို့ရှင်တော့အဲ့ဒီပုံကဘယ်လောက်ပဲရှာကြအဲ့ဒီပုံကိုယ်ရဲ့ဘဝမကြီးပွားတော့ဘူးမတိုးတက်တော့ဒါကြောင့်မြတ်စွာဘုရားကလည်းပဲစီဝါရေးရှာတဲ့အခါမှာဝင်ငွေနဲ့ထွက်ငွေမြတ်တအောင်သုံးတတ်ရမယ်ဆိုတဲ့စီကံလေးတွေလူတွေအတွက်ဟောတာတွေရှိတယ်။အဲဒါကြောင့်အဲ့ဒီလိုစီနဲ့စနစ်နဲ့ကောင်းကောင်းမွန်မွန်ကြကြနာနာဆရာစီကနေတင်ယူထားတဲ့ပုဂ္ဂိုလ်တင်ယူထားတဲ့အတိုင်းကျင့်သုံးတဲ့ပုဂ္ဂိုလ်တွေရတော့တဲ့အဖြစ်ဖြစ်နဲ့သူတို့ရဲ့ဘဝကကြီးပွားလာပါတယ်ချမ်းသာလာပါတယ်တဲ့။နောက်တစ်ခါယောဂီသူတော်စင်တွေမှာလည်းပဲဒီတိုင်းပဲယောဂီရလို့ဖြစ်လာပြီဆိုဆရာကောင်းသမားကောင်းနေထံယောဂီတွေလိုက်နာရမယ်စီကံဒီတည်တည်ချာချာကြာကြာနာနာတည်ယူထားတဲ့ယောဂီနဲ့စီကံဒီဘာစီကံမှလိုက်နာကောင်းမှမသိတဲ့ယောဂီနဲ့ရှင်ပြီးတော့တရားအထုတ်ပြီဆိုလို့ရှင်တော့စနစ်တကျတည်ယူထားတဲ့ယောဂီတွေစနစ်တကျကျင့်သုံးတဲ့ယောဂီတွေရဲ့တရားအသိတွေကမြန်မြန်တက်လွယ်တယ်မှန်ရဲ့လားစနစ်မကြဘူးယောဂီဒီယောဂီတယောက်နေရထိုင်ရမယ့်ပုံစံတွေအတိုင်းမနေတာဘူးမနေတိုင်းဘူးရှုရမှတ်ရမယ့်အကျင့်တရားတွေမှာမရှုတတ်ဘူးမမှတ်တတ်ဘူးဆိုလို့ရှင်တော့အဲ့ဒီယောဂီရဲ့တရားကတိုးတက်ဖို့သိမ့်မလွယ်တော့ဘူးဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလူပဲဖြစ်ဖြစ်တိရစ္ဆာန်ပဲဖြစ်ဖြစ်နေရာတိုင်းနေရာတိုင်းစီကံတွေသင်ယူရတယ်တဲ့သင်ယူပြီးသားစီကံတွေကိုလည်းပဲလိုက်နာရတယ်အဲ့ဒီလိုတင်ယူပြီးလိုက်နာပြီးဆိုလို့ရှင်တော့အဲ့ဒီပုံကိုယ်ရဲ့ဘဝကတိုးတက်ဖို့ပဲရှိတယ်ကြီးပွားဖို့ပဲရှိတယ်အဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာနာနောက်ပိုင်းသာသနာမြတ်စွာဘုရားရှင်ပြိဋ္ဌိနိဗ္ဗာန်ဆံပြီးတဲ့နောက်ပိုင်းနှစ်ပေါင်း218နှစ်လောက်မှာဘယင်ကြီးတပါအိန္ဒိယနိုင်ငံမှာပေါ်ထွန်းခဲ့ဘူးတယ်အဲ့ဒီဘယင်ကြီးရဲ့နာမည်ကအာတောကဘယင်တဲ့အလုံးကြားဘူးကြပါလေနော်အတောကဘယင်ကြီးကသူ့ရဲ့အဖေဖာကမဲတော်မင်းကြီးရဲ့နာမည်ကဘိန္ဓုသာရတဲ့ဘိန္ဓုသာရမင်းကြီးမှာသားတော်တရားနဲ့တပါးရှိတယ်သားတော်ဘယ်နှယောက်ရှိလဲတရားနဲ့တယောက်အဲ့ဒီတရားတယောက်ထဲကဟောဒီအတောကဆိုတဲ့သားတော်လေးကတော်တော်ကိုကြမ်းတမ်းတယ်ခတ်ထန်တယ်ပေါ့အဲကြောင့်မို့သူ့ကိုရှေ့ရှေ့တုန်းကတော့ခေါ်ကြတာစန္ဒာတောကလို့ခေါ်တာနော်ဦးဇင်းတို့ဗုဒ္ဓဘာသာဝင်မဖြစ်ခင်ဒီသူ့အလွန်အမတန်ကြမ်းတမ်းတဲ့မင်းသားလေးတယောက်ဖြစ်လို့သူ့ကိုစန္ဒာတောကစန္ဒာဆိုတာကြမ်းကြုတ်တဲ့အာတောကဆိုတာအာတောကမင်းသားဘယ်လောက်ထိကြမ်းတမ်းတယ်လဲလို့ဆိုလို့ရှိရင်သူ့ကိုသူ့အဖေကသူ့မသေးခင်တည်းကဘိန္ဓုတရာမင်းကြီးကအဲ့ဒီအာတောကမင်းလေးကိုဥဇေနီပြည်ကြီးကိုအုပ်ချုပ်ခွင့်မင်းလောက်ခွင့်ပေးထားတာဩဇေနီတိုင်ဩဇေနီပြည်ကိုသူကအပိုင်စားရထားတာအဲ့ဒီအပိုင်စားရထားတဲ့ဒီဩဇေနီပြည်ကြီးကိုအုပ်ချုပ်ရတာအာမရဘူးတဲ့အာမရတော့ဘိန္ဓုသာရမင်းကြီးလည်းပဲနတ်ရပါဆန်ရော သူရဲ့တရားတပါးသောညီအကိုတွေကိုအကုန်လိုက်တတ်တာတရားပြီးတရားတမျိုးပြီးတမျိုးညီကိုအရင်နေနော်ညီကိုအရင်နေလိုက်တတ်ဘယ်နှယောက်ထိကုံသွားလဲလို့ဆိုလို့ချင်း69ယောက်လောက်ထိသူကအကုန်တတ်ပြလိုက်တာတယောက်ကိုတော့ခြံထားတယ်တယောက်နဲ့သူနဲ့ပေါင်းမှတယောက်ကိုညီကိုကနော်ညီကိုတရားတယောက်ရှိတဲ့တဲမှာသူ့ရဲ့မိခင်ကနေပြီးတော့မွေးတဲ့မအေးသူအမေလက်တူအဖေလက်တူတဲ့ညီကိုအရင်တယောက်ပဲသူကခြံထားတယ်ညီကိုအရင်ရဲ့နာမည်ကတိတ်သာတဲ့အဲ့တော့သူညီအရင်တယောက်ကိုတော့သူကခြံထားတယ်ကြံတဲ့မင်းသားတွေအကုန်လုံးတက်ပြီးတော့အဲ့ဒီအိန္ဒိယဟိုမော်ရီယာအင်ပါယာကြီးတစ်ခုလုံးကိုသူတယောက်တည်းပဲသူကအုပ်ချုပ်ခြံထားမင်းတို့ရဲ့လောဘပေါ့နော်အဲ့ဒီလောဘနဲ့အကုန်လိုက်တက်လာတာညီကိုအရင်69ယောက်အကုန်လုံးတည်သွားကြတယ်အဲ့ဒီလိုတတ်ယုံနေမကဘူးညီကိုရင်းနေတတ်ယုံနေမကဘူးသူ့အဖေရဲ့ညီအရင်သူ့ရဲ့ဦးကြီးတော်ပေါ့ဦးကြီးတော်ရဲ့အသားတယောက်ရှိတယ်သူမနမင်းသားရတယ်အဲ့ဒီသူမနမင်းသားကိုလည်းပဲသူကလိုက်တတ်တယ်လိုက်တတ်တော့အဲ့ဒီသူမနမင်းသားကလည်းပဲသူ့မှာအမျိုးသမီးသူ့မှာမိန်းမရှိတာပေါ့လေအဲ့သူမိန်းမမှာကိုုံလေးရရနေကိုုံရနေတဲ့အချိန်ဟောဒီစန္ဒာတော့ကကအဲ့ဒီသူမနာမင်းသားညီကိုဝမ်းခွဲကိုတတ်တော့ခုနသူမနာရဲ့မိမကကြောက်ကြောက်လန့်လန့်နဲ့သူ့ရဲ့ကိုုံမှာရှိတဲ့အဲဒီပရိသေရီသားလောင်းလေးကိုသရေသားလောင်းလေးတီးမှဆုလို့မို့အတော့ကမင်းကြီးအတော့ကရဲ့လက်ကနေလွတ်အောင်ဆိုပြီးတော့ထွက်ပြေးချတယ်သူ့ရဲ့ယောက်ျားကတော့မိသွားပြီးတော့အသက်ခံလိုက်ရတယ်အဲ့ဒီလိုနဲ့ဟိုဒီသူမနာမင်းသမီးလေးကကိုယောင်ဖြောက်ပြီးတော့ညင်နွမ်းတဲ့ဝါစာတွေကိုဟုတ်ပြီတော့ဟိုမထင်မရှားဇနပုတ်ရွာလေးတရွာမှာသွားပြီးတော့အသက်မွေးဝမ်းကြောင်းပြုရတယ်အဲ့ဒီမှာအသက်မွေးဝမ်းကြောင်းပြုနေတဲ့အချိန်မှာတဲ့အဲ့ဒီရွာမှာအကြီးဆုံးဖြစ်တဲ့ပုဂ္ဂိုလ်ခုကိလို့ပြောရင်တော့ဥက္ကဋ္ဌပေါ့ရွာသူကြီးရဲ့အိမ်ရဲ့မဏိမိုးရဲ့မှာညောင်ပင်ကြီးတစ်ပင်ရှိတယ်အဲ့ညောင်ပင်ကြီးရဲ့အနားမှာအဲ့ဒီအမျိုးသမီးကသူမနာမင်းသမီးလေးကဖြတ်သွားတဲ့အခါမှာညောင်ပင်ဆောင်နှံကြီးကလှမ်းပြီးတော့ပြောတဲ့ချစ်သမီးသူမနာဒီကူလာခဲ့ဒီကူလာခဲ့ချစ်သမီးသူမနာဒီကူလာခဲ့ဒီလူဒီကူလာခဲ့ဆိုတော့အတန်ကြီးသူကကြားလိုက်တာကြားလိုက်တာနဲ့ဟောဒီညောင်ပင်မှာရှိတဲ့ညောင်ဆောင်နှံကြီးကငါ့ကိုခေါ်လာဖြစ်မယ်ဆိုပြီးတော့သူကအဲ့ဒီညောင်ပင်နားမှာချင်းကလိုက်တာနဲ့တပြိုင်နဲ့ညောင်ဆောင်နှံကြီးကသူ့အတွက်ဇေယျလေးတစ်ခုဖန်ဆင်းပြီးတော့ပေးလိုက်တာအဲ့ဒီဇေယျထဲမှာပဲသူနေတယ်တဲ့နေနဲ့ကိုလလွယ်ဆယ်လရောက်တဲ့အခါမှာခုနတော့သူလွယ်ထားတဲ့ကိုုံလေးကမွေးဖွားလာတယ်မွေးဖွားလာတဲ့ကလေးကိုညောင်ပင်ရဲ့အနီးမှာနေတဲ့အတကြောင့်မို့ညောင်ပင်ကိုပါဠိလိုနီဂျောရာလို့ခေါ်တယ်ညောင်မို့သူ့ရဲ့ကလေးလေးကိုလည်းပဲနီကျော်တာမင်းသားဆိုပြီးတော့သူကနာမည်ပေးလိုက်တယ်အဲ့တော့ခုနကတုန်းကအကိုတွေကိုတတ်နေတဲ့စန္ဒတော်ကမင်းကြီးက၄နှစ်တိုင်းနဲ့ဗိသိက်မသွင်းမနဲ့ဗိသိက်မမြောက်ဘဲနဲ့အဲ့ဒီမော်ရီယာအင်ပါယာကြီးကိုသူကစိုးမိုးအုပ်ချုပ်မင်းလုပ်နေတယ်ဗိသိက်မမြောက်သေးဘူးသူ့ကိုသူတရားဝင်ဘယင်ဖြစ်ပြီလို့သူကနာမည်မခံဘဲနဲ့အုပ်ချုပ်နေတာ၄နှစ်ကြာတဲ့အဲ့ဒီလေးနှစ်ရနောက်ပိုင်းမှာလည်းပဲသူ့ရဲ့အဖေလက်ထက်တုန်းကသူကိုးကွယ်လာသူ့ရဲ့အဖေကြီးကိုးကွယ်လာတဲ့ဒိဋ္ဌိဆရာကြီးတွေရှိတယ်အာဇီဝကတက္ကရုဏ်နေနိကန္ဒတက္ကရုဏ်နေအဝမောတဲ့ဒီဒိဋ္ဌိဘုန်းကြီးတွေအဲ့ဒီဘုန်းကြီးတွေကတနေ့တနေ့နန်းတော်ထဲမှာကြွကြပြီးတော့ဆုံးဖုံးပေးတာအပါ6000လောက်ရှိတယ်အော်မိမွေဖမွေဆိုတော့လည်းပဲဖခင်ကြီးကိုးကွယ်လာတဲ့ဆရာတွေဆိုတော့ပြစ်ပယ်လို့မရတော့သူနန်းတက်တဲ့အခါမှာလည်းပဲအဲ့ဒီအာဇီဝကတက္ကရုံ6000ကိုနေတိုင်းသူကဆုံးကတ်ရတယ်အောင်ဆုံးနေကတ်ရတယ်နေဆုံးနေကတ်ရတယ်ညနေဖြောရမကတွေကတ်ရတယ်လေးနှစ်မြောက်တဲ့အချိန်ကျမှသူကဗိသိက်မြောက်ပြီးတော့သူ့ကိုယ်သူတရားဝင်ဘယင်အဖြစ်ကြီးညာပြီးတော့နေတာအဲ့ဒီလိုနဲ့နေစဉ်နေတိုင်းခုနဒိဋ္ဌိ6000ကိုဆုံးကတ်ရင်ကတ်ရင်နဲ့ဒီနေ့ကြတော့သူကသူ့ရဲ့နန်းတော်ဘောကနေတတိယလို့ဆုံးကတ်တဲ့အချိန်နဲ့နန်းတော်ပရင်ပေါက်ကိုဖွင့်ပြီးတော့ကြည့်လိုက်တာ စားနေတောက်နေကြတာတွေကဘာအိမ်ကြီးမှမရှိဘူးဘာသွန်သင်ပြသမှုဆုံးမမှုမှမရှိဘူးတဲ့ကိုစားခြင်းသလိုစားနေကြတာကိုတောက်ခြင်းသလိုတောက်နေကြကိုထိုင်ခြင်းသလိုထိုင်ဒူးဆောင်ပေါင်းကွာထိုင်တဲ့လူတွေကထိုင်တယ်အလကြီးတွေထောက်ပြီးတော့ထိုင်တဲ့လူကထိုင်တယ်ကိုယ်စိတ်တိုင်းကြစားတောက်နေတဲ့ဟောဒီတိဋ္ဌိတွေကိုကြည့်ပြီးတော့အတောကဘယင်ကြီးကစိတ်ပြတ်တာစိတ်ပြတ်တော့သူကဘယ်လိုလုပ်ရမလဲစဉ်းစားတာပေါ့ပိုက်ဆံနေတာကိုုံးနေတာနေ့စဉ်နေ့တိုင်းဒီတိဋ္ဌိ6တောင်းကိုကျွေးမွေးရတဲ့ဈေးကမနှဲဘူးအဲ့တော့ဒီဇေယိတ်တွေအလဟတ္တမဖြစ်အောင်ငါဘယ်လိုနေရာတွေကိုလူရရင်ကောင်းမလဲဘယ်လိုပုံကိုယ်တွေကိုကျွေးရရင်မွေးရရင်ကောင်းမလဲလို့စဉ်းစားအဲ့လိုစဉ်းစားရင်စဉ်းစားရင်လည်းတနေ့ကြတော့အကြံရလို့မှုညီလာခံကြီးခေါ်ပြီးတော့သူ့ရဲ့မူကြီးမတ်ရသေးနာမတိတွေကိုမေးတယ်တဲ့ကဲမူကြီးမတ်ကြီးများမူကြီးမတ်ကြီးတို့ကိုးကွယ်ကြတဲ့ဆရာတွေဘုန်းကြီးတွေမရှိကြဘူးလားရှိလို့ရှင်ငါဘင်းကိုတော်မြတ်ကြီးကိုတင်ပြကြအောင်ဘယ်ဘုန်းကြီးကတော့ဘလူအိန္ဒိယနဲ့ပြည်စုံပါလဲဘယ်ဘုန်းကြီးကတော့ဘလူတရားဟောတွေကောင်းပါလဲစသည်အဖြင့်အကုန်လုံးတင်ပြခိုင်းတော့မူကြီးမရဒိနာပတိတရားလည်းပဲမိမိတို့ကိုးကွယ်ရာကိုးကွယ်ရာဆရာသမားတွေရဲ့ဂုဏ်တွေကိုပြောပြကြတယ်အဲ့ဒီဂုဏ်တွေကိုပြောပြသူတို့ဒီတယောက်ကပြောပြီဆိုလို့ချင်းလည်းပဲသူကိုးကွယ်တဲ့ဆရာရဲ့တော်ကြောင်တကြောင်အကျင့်ကောင်းကြောင်စသည်အပြင်အကုန်လုံးပြောပြတယ်တခြားပုဂ္ဂိုလ်တယောက်ကလည်းပဲအာကျွန်တော်မျိုးတို့ရဲ့ဆရာကြီးအမအိန္ဒိယရှိတာတိခါရှိတာဘလို့အကျင့်နဲ့ပြည့်စုံတာဘာတရားတွေကိုဘလို့သိတာတာအပဲအဲ့ဒီပုဂ္ဂိုလ်ကြီးကိုလူလို့ရှင်တော့ဘယ်လိုကြိုးတရားတွေရပါလိမ့်မယ်စသည်အားဖြင့်မိမိကိုယ်ကိုယ်ရာစီးကပ်ရာဆရာသမားတွေကိုညွန်ကြတယ်တဲ့ညွန်တော်လည်းပဲအာသောကဘုရင်ကြီးရဲ့စိတ်ထဲမှာကြည်နတ်မှုမရဘူးအဲ့ဒီရဟန်းတော်တွေပြင့်ပင်ပြင့်ပင်ပြီးတာဆုံးကတာသူ့ရဲ့စိတ်ထဲမှာကြည်နူးတယ်ကြည်နတ်တယ်စိတ်ချမ်းသာတယ်ဆိုတာတရားမှမရှိဘူးတဲ့အဲ့ဒီလူနဲ့နေလာလိုက်တာခုနတုန်းကနီဂျောရလို့ခေါ်တဲ့မင်းသားလေးဖြည်းဖြည်းဖြည်းဖြည်းနဲ့သူ့ကိုကျွေးမွေးစောင့်ရှောက်လာလိုက်တာခုနှစ်နှစ်တည်ရောက်လာသူမနာမင်းသမီးကသူ့ရဲ့သားလေးနီဂျောရမင်းသားလေးကိုကျွေးမွေးပြုစုစောင့်ရှောက်လာလိုက်တာခုနှစ်နှစ်ပြည့်သွားတယ်ခုနှစ်နှစ်အရွယ်ရောက်တဲ့အခါမှာယဟန်တော်ကြီးတစ်ပါးကဒီကလေးလေးကိုကြည့်ပြီးတော့သဘောကျဒီကလေးလေးကငယ်သာငယ်သာအိန္ဒိယကတော်တော်ပြည့်စုံတယ်အိန္ဒိယကရင့်ကျက်တယ်တည်တည်ငြိမ်ငြိမ်ထဲထဲဝါဝါနဲ့အိမ်ကြီးချင်းကျက်ကျက်နေတဲ့ပုံသဏ္ဍာန်လေးတွေကြည့်ပြီးတော့ကလေးလေးကြည့်ပြီးတော့အဲ့ဒီမထေကြီးကသဘောကျလို့ကလေးလေးကိုချင်းကပ်ပြီးတော့မေးတယ်တဲ့ကဲချစ်သားလေးမင်းကိုရင်မွေးချင်ဘူးလားမေးတော့ကိုရင်လေးကလည်းပဲအရင်ထဲကပါရမီတက်ခံပါလို့မို့မထေကြီးမေးတာနဲ့တပြိုင်တည်းဝေချင်တာပေါ့ဗျာလို့ပြန်ဖြေလိုက်တော့အဲ့ဒီကိုမင်းသားလေးကိုတဲ့မထေကြီးတစ်ပါးကခေါ်သွားပြီးတော့ကိုရင်ဝတ်ပေးတယ်ကိုရင်ဝတ်တဲ့အခါမှာပထမဦးဆုံးလိုရတဲ့အလုပ်ကဆန်ချရတာဟုတ်လားဆန်ချတဲ့အခါမှာတတိလက်လွတ်မချရဘူးတဲ့ဦးဆုံးတို့သာနာလောကမှာဆန်ချပြီဆိုလို့ရင်ဆန်ချတဲ့အခိုင်မှာဒီတသပင်စကကမ္မထံလို့ခေါ်တဲ့အနည်းဆုံးဆန်ပင်မွေးညင်းခြေသက်လက်သက်သွားအေးအသာအကြောအယူရိုးရင်းချင်းစီအညွတ်အစားရတဲ့ဒီ32ခုထာတာကမ္မထံကိုအဲ့ဒီဆန်းချတဲ့ဆရာတွေကအသင်ပေးရတယ်မသိဘူးဆိုလို့ရှင်ရှေ့ကနေချပေးရတယ်ဤငါဤကိုမှာဆံပင်မွေးညင်းခြေသက်လက်သက်သွားအေးအသာအကြောအယူရိုးရင်းချင်းစီအညွတ်နှလုံးအသက်အမြေအဖျင်းအဆုပ်ဥမဥသိန်းအစာသည့်အစာဟောင်းအုံနောက်တီးချီတလိပ်ဤသွေးချွေးအစီကဲမြေကြီးစီကြီးတရွေနတ်အစီကျင်ငယ်တို့သာထင်ရှားရှိပါကုန်သည်တကားဆိုပြီးတော့ဒီမစင်မကျဲရွန်းစွဲခနာကိုရဲ့32ပါးသောအတုပသဘောတွေကိုထင်းလာမြင်လာအောင်ရှေ့ရချပေးရတယ်အဲ့တော့အဲ့ဒီနီဂျောရမင်းသားလေးဆန်ချတဲ့အခိုင်မှာတဲ့ခုနသူ့ရဲ့ဆရာမထေရရှေ့ရနေချပေးတယ်ကေတာလောမာနခာဒန္တာတသောဆံပင်မွေးညင်းခြေသက်လက်သက်သွားအေးဆိုပြီးတော့မထေရမြတ်ကြီးကရှေ့ကနေပြီးတော့ချပြီးတော့ကိုင်းလောင်းလေးကလိုက်ဆိုတယ်ဆိုရင်ဆိုရင်ဆိုရင်ဆိုရင်နဲ့ဒီသူ့ရဲ့ခန္ဓာကိုယ်မှာရှိတဲ့မစင်မကြယွန်းစွဲအတုပသဘောတွေကိုအာရုံပြုပြီးတော့ဝိပဿနာတွေရှုမှတ်ပွားများလိုက်တာသဘင်လည်းပဲအကုန်လုံးခေါင်းရိပ်လို့ဆုံးရောအာသောကုန်ခန်းတဲ့ရဟန္တာအရှင်မြတ်လေးဖြစ်သွားတယ်တဲ့နိဂျောရတာမဏိလေးဖြစ်သွားတယ်ပေါ့နော် ကောင်းတုံးပြီတာနဲ့သင်္ကန်းဝက်တရဏဂုံသုံးမှာပြီးဆယ်ပါးသီလာတွေပြီးလိုက်တော့ကိုရင်လေးဖြစ်သွားတယ်။ကိုရင်ဖြစ်တဲ့အခါမှာခုနမဆီကြီးကဟောဒီကိုရင်လေးကိုတည်တည်ချာချာတင်ပြီးတာ။ကိုရင်နေကျင်သုံးရမယ်လိုက်နာရမယ်သိခိရတွေတည်ချာတင်ပြီးတယ်။လိန်ဆယ်ပါးတန်ဆယ်ပါးတွေတည်ချာတင်ပြီးတယ်။ဒါတွေကိုတင်ပြီးတဲ့အချိန်မှာကိုရင်လေးရလည်းပဲတည်တည်ချာချာလိုက်နာတယ်။သင်္ကန်းဘလို့ဝိုးရမယ်သင်္ကန်းဘလို့ရမ်းရမယ်သင်္ကန်းဘလို့ယုံရမယ်ဆုံးကန်သွားတဲ့အခါမှာဘလို့လမ်းပြီးတော့သွားရမယ်မျက်လွာကို၄000လောက်ပဲကြည့်ရမယ်ရှေ့တွေနောက်တွေမကြည့်ရဘူးဘေးဘီတွေမကြည့်ရဘူးစသည်အပြင်အကုန်လုံးဆုံးခံကျင့်ဖို့တွေကိုလည်းပဲသင်ပေးတယ်ဆုံးသားတဲ့ခါမှာလည်းပဲမိမိရဲ့တပိတ်မှာပဲမျက်နာထားပြီးတော့ဟိုဒီတွေမကြည့်ဘဲနဲ့ဆုံးပုံပေးရမယ်ဝိနည်းစည်းကမ်းတွေကိုသေးသေးချာချာသင်ပေးသင်ပြီးတော့ရဟန္တာလေးကလည်းဖြစ်သွားတယ်ဝိနည်းစည်းကမ်းတွေကလည်းပဲသေချာသင်ပေးတော့ဟောဒီဏိကြောဓသာမဏေလေးရဲ့ကိုယ်အမူအရာနှုတ်အမူအရာတွေကသိပြီးတော့တည်ငြိမ်အေးချမ်းသွားပြီတဲ့တနေ့ကျတော့အဲ့ဒီကိုရင်လေးကသူ့ရဲ့မယ်တော်သူ့မနမင်းသမီးကြီးရှိတဲ့နေရာနေအိမ်ကိုသူကသွားကျင်တာမရမိခင်နဲ့မတွေ့ရတာလည်းကြာပြီမယ်တော်ကြီးကိုသွားပြီးတော့တွေ့ဦးမှာပဲဆိုပြီးတော့အဲ့ဒီအာတော့ကမင်းကြီးနန်းစံနေတဲ့မြို့တဲ့မြို့တောင်တကားဘက်ကနေဝင်ပြီးတော့မြောင်တကားဘက်ကိုထွက်ရတယ်အဲ့တော့မျိုးရဲဝင်တဲ့ကံမှာလည်းပဲကိုရင်လေးကအိန္ဒိသိက္ခာအပြည့်နဲ့ဘဲကူမှမကြည့်ဘဲနဲ့လေးတောင်ခန်းလောက်သာလင်းမျက်လွားလေးချာပြီးတော့သင်္ကန်းလေးယုံပြီးတော့ပုံမှန်လေးဘဲလန်းနဲ့ညာလန်းနဲ့ဆိုပြီးတော့အရှိမမှုတတိလေးနဲ့ကြွတာအဲ့ဒီလိုကြွာရင်းကြွာရင်းနဲ့တဖြည်းဖြည်းမင်းနန်းရင်ပြင်ရောက်လာတယ်အတော့ကမင်းကြီးကလည်းပဲသူ့ရဲ့နန်းတော်ပေါ်မှာစဉ္ညာလျှောက်ဟိုဘက်လျှောက်လိုက်ဒီဘက်လျှောက်လိုက်စဉ္ညာလျှောက်ရင်မတက်စိတ်ပြေလက်ပြောင်းဆိုပြီးတော့လေသာပရင်းပေါက်လေးဖွင့်ပြီးတော့မင်းနှမ်းရင်မြင်ကိုလှမ်းကြည့်လိုက်တဲ့အချိန်ခုနကိုရင်နေကြောတာလေးကလည်းပဲမင်းနှမ်းရင်မြင်ကိုရောက်လာပြီရောက်လာတဲ့အချိန်မှာကိုရင်လေးရဲ့အမူအရာတွေကြည့်ပြီးတော့မင်းကြီးကအံ့ဩလာဩတဲ့အဲ့ဒီကလေးလေးရဲ့အမူအရာတွေကြည့်ရတာအေးချမ်းလိုက်တာခြေလန်းလေးကလည်းပဲပုံမှန်လေးဖြည်းဖြည်းလေးလှမ်းလာသင်္ကန်းလေးကလည်းယုံတော့တာတတ်တတ်ရရတပေးလေးပိုက်ပြီးတော့မျက်လွှာလေးချသွားတာမိုးမလွဲ့ရောဒီလိုပုဂ္ဂိုလ်ရဲ့အတွင်းတန်တန်မှာအနှစ်သာရရှိတဲ့တရားတွေရှိတော့တယ်အဲ့တော့ဒီကိုရင်လေးကငါဖူးကျင်စမ်းပါပြီဆိုပြီးတော့ခြေချင်းလောင်ငယ်အနားမှာရှိတဲ့မူကြီးမယာဒေနာပတိတွေကိုအပြေးလွှားသားပြီးတော့ကိုရင်ကိုပင်ခိုင်းတယ်ကိုရင်ကိုပင်ခိုင်းတော့မူကြီးမယာဒေနာပတိတွေကဘယင်ရဲ့အမိန့်ဆိုတော့ရေကြီးတုတ်ပြန်နဲ့သွားကြတာပေါ့အပြေးလွှားသားတော့ပြီးတော့ကိုရင်လေးတွေ့ရတဲ့ဇပြန်နဲ့ကိုရင်အရှင်ဘုရားတပည့်တော်တို့နန်းတော်ဘောခဏကြောက်ပါဦးရှင်ပြန်ကြီးကရှင်ပြားကိုဖူးကျင်လို့ပါဆိုပြီးတော့ပင့်လည်းပဲကိုရင်ကတော့ပုံမှန်ပဲဘယင်ကြီးဆိုပြီးတော့ပြပြသလဲနဲ့မသွားဘူးတဲ့ရေကြီးတုတ်ပြန်နဲ့မသွားဘူးသူ့ရဲ့အိန္ဒိအပြတ်မကန်ဘူးသူ့ရဲ့ခြေလန်းကိုပုံမှန်လေးပဲလန်းတယ်ညိုထဲမှာဝင်လာတဲ့အချိန်ပဲလန်းတယ်ဘယင်ကြီးဆိုပြီးတော့ဟိုဒီဒီတောင်းတောင်းဤလည်းပဲအဲမျက်စိတွေနဲ့ကြည့်တာတွေမရှိဘူးတဲ့အဲ့တော့ပုံမှန်လေးပဲလျှောက်လာတော့ဘယင်ကြီးကအားမရဘူးမြန်မြန်ပညာစမ်းမှာငါမြန်မြန်ဖူးကျင်လို့နာနောက်တစ်ယောက်ထပ်လို့နောက်တစ်ယောက်ကလည်းပြေးကိုရင်လေးကြီးသွားပြီးတော့ပင့်ကိုရင်လေးကလည်းပဲဘယ်နှစ်ယောက်လာပင့်မင်းသူကပုံမှန်ပဲပုံမှန်သူဇေယျတင်ထားတဲ့ဝီနီသိက္ခာဘုတ်တိုင်းပဲသူကသွားတာဘယင်ဆိုပြီးတော့လည်းပဲဘယင်ဟိုမျက်နှာလုတဲ့အနေနဲ့ရေးတုတ်ပြမသွားဘူးဘယင်ငါဖြစ်ဖြစ်သွားလို့ငါတတ်ရင်လည်းတတ်ပြီစီအာဘယင်ကိုလည်းပဲဂယူမဆိုင်ဘူးသူ့ဝိနည်းသိက္ခာဘုတ်တိုင်းပဲသင်ထားတဲ့အတိုင်းပဲကျင့်သုံးပြီးတော့သွားအဲ့ဒီလိုနဲ့ပုံမှန်ဖြစ်ဖြစ်ချင်းရှောင်ရင်းရှောင်ရင်းနဲ့နန်းတွင်းထဲကိုရောက်လာနန်းတော်ဘောကိုရောက်လာတဲ့အခါမှာအာတောကမင်းကြီးကနေရာခင်းထားတယ်တဲ့သူနဲ့အတူတူနေရာကိုခင်းထားတာထိုင်ကုန်တစ်ခုအစင်းနဲ့ချတာစင်းနေကြတာတော့ကိုရင်လေးကိုမြင်မြင်ချင်းအာတော့ကဘယင်ကြီးကကဲကိုရင်အရှင်ဘုရားအရှင်ဘုရားတင့်တော်တဲ့နေရာကိုသာထိုင်ပါဗျာတဲ့အဲ့ဒီလိုလျှောက်လိုက်တော့ကိုရင်လေးကအဲ့ဒီကြမှာသူကရှေ့ဒီကြည့်တယ်ရှေ့ကနေတခါနောက်လှည့်ပြီးတော့ကြည့်ဘေးတွေလည်းပဲကြည့်ရှေ့နောက်ဘေးဘီတွေကိုကြည့်လိုက်တဲ့အခါမှာသူ့ရဲ့အတ္တသိက္ခာဂုံဝါအပြင်ကြီးတဲ့ရဟန်းတော်တစ်ပါးမှမရှိဘူးဆိုတော့သူကသိသွားတယ်တိသွားတာနဲ့တပြိုင်နဲ့ဘယင်ကြီးခင်းလာတဲ့ကလေးထိုင်နဲ့မသွားဘူးဗျဘယင်ကြီးအမြဲတမ်းထိုင်ပြီးတော့နေတဲ့ TV အောက်ကခင်းလာတဲ့ရာဇပလင်ကြီးနဲ့သွားရက်တယ် ရပြီးတော့ဘာလုပ်လဲမှန်နေသူ့လက်ထက်မှာပါတဲ့တပိတ်ကိုဘယင်းကြီးကိုယူဖို့ရတော့အမူရပြတဲ့နော်ဘယင်းကြီးတပိတ်လေးယူပါစေဘာသာကတော့မပြောဘူးလက်လေးကဒီလိုအမူရလေးပြလိုက်တော့ဘယင်းကြီးကသဘောပေါက်သွားတယ်အဲ့ဒါနဲ့သူ့ရဲ့လက်ထက်မှာပါလာတဲ့တပိတ်လေးကိုဘယင်းကြီးကယူဘယင်းကြီးယူလိုက်တာနဲ့တပိုင်းနဲ့ခုနရာဇပလင်ကြီးပေါ်ဖြည်းဖြည်းချင်းအိမ်ဒီလေးနဲ့တက်သွားပြီးတော့ဘယင်းကြီးထိုင်တဲ့ပလင်ပေါ်မှာတင်းမြင်ခွေထိုင်လက်လာကိုချပြီးတော့နေတဲ့အချိန်မှာဘင်းကြီးကရှင်ဖျားအရှင်ဖျားရဲ့အိမ်ဒီလေးကြည့်ရတာအလွန်ပနံအေးချမ်းလိုက်တာဗျာအရှင်ဖျားရဲ့အတွင်းတန်တန်မှာအနှစ်သာရရှိတဲ့တရားဓုတွေရှိလိမ့်မယ်ဗျာတပည့်တော်ကအဲ့ဒီတရားဓုတပုတ်လောက်တပည့်တော်ဟောကြားပေးပါဆိုပြီးတော့အာတော့ကမင်းကြီးကလျှောက်ထားတော့နေကြောလာသားမင်းလေးကတရားဓုဟောပြီးတယ်တဲ့အပမာတော်အမတန်ဗရံပမာတော်မစ္ဆုနောဗရံအပမတနာမိယံတိယေပမတယထာမတာတဘာတော်ဘယင်မင်းမြတ်တဲ့မမေ့မလျော့မပေါ်မဆရှုမှတ်မှုတတိတရားနဲ့နေခြင်းဟာအမတန်ပဒံမတရားဖြစ်တဲ့နိဗ္ဗာန်သို့ရောက်ကြောင်းအကျင့်ကောင်းပါတဲ့ပမာတော်မစ္ဆုနောပဒံအကရွေမြတ်မိမိကမေ့လျော့ပေါ်စားပြီးတော့ရှုမှတ်မှုတတိမရှိဘဲနဲ့နေလိုက်မိပြီဆိုလို့ရှိရင်တော့ဒီဘုရားအတွက်အကြောင်းတရားဖြစ်သွားပါလိမ့်မယ်တဲ့အပမတ္တနာမိယံတိရေပမတ္တယထာမတာမမေ့မလျော့မပေါ်မဆရှုမှတ်မှုတတိတရားနဲ့နေတဲ့ပုဂ္ဂိုလ်တွေကတော့တဲ့ဘယ်တော့မှမတည်ရတော့ပါဘူးတဲ့ရေပမတ္တယထာမတာအကဲ၍မေ့လျော့ပေါ်စားပြီးတော့ရှုမှတ်မှုတတိတရားနဲ့မနေလိုက်ဘူးဆိုလို့ရှင်တော့အဲ့ဒီမေ့လျော့တဲ့ပုဂ္ဂိုလ်တွေကဘာနဲ့တူလဲလို့ဆိုရင်သူဒီကောင်နေနဲ့တူပါတယ်တဲ့ရေပမတ်တာယထာမတာတည်သွားတဲ့သူဒီကောင်နေနဲ့လာတူပါတယ်ဆိုတဲ့အဓိပ္ပာယ်ရတဲ့ဟောဒီကာသာလေးကိုလည်းဟောလိုက်ရောအာတော့ကဘင်ကြီးရဲ့စိတ်ထဲမှာကြည်နုမှုပီတိတွေတဘွားဘွားဖြစ်တရားတော်လေးကိုသဘောကျကိုရင်လေးရဲ့အသွင်ပြင်အမူအရာတွေကြီးညိုလွန်းလို့တဲ့ကိုရင်လေးထံကနေပြီးတော့တရဏဂုံသုံးပါးခံယူတဲ့၅ပါးသီလတွေစောင့်တည်ပြီးတော့ဗုဒ္ဓဘာသာရှင်မြင်းကြီးတဘွားဖြစ်သွားတယ်ဟုတ်လားအရင်တုန်းကတော့အလွန်အမတန်ကြမ်းတမ်းခဲ့တဲ့သန္တာတော်ကဘယင်ကြီးအသွင်ပြင်းအမူအရာဝိနိဒေခါတွေကိုလေးစားလိုက်တာကျင့်သုံးတဲ့ကိုရင်နီကျောဒါနဲ့တွေ့လိုက်တဲ့အခါမှာစိတ်နေစိတ်ထားတွေပြောင်းသွားပြီခံယူချက်တွေပြောင်းသွားပြီဘာသာတွေပြောင်းသွားပြီအရင်တုန်းကကိုးကွယ်ခဲ့တဲ့ဒိဋ္ဌိတွေသူ့ရဲ့စိတ်ထဲမှာမနှိမ့်မြူတော့ဘူးဒီကိုရင်လေးကိုကြီးညိုတဲ့နေရာစားပြီးတော့ဗုဒ္ဓဘာသာဖြစ်တဲ့နေရာစားပြီးတော့ခုနဒိဋ္ဌိတွေမကြည်ညိုတော့မကြည်ညိုတော့လည်းပဲမိဘရဲ့အမွေမိယုဖလာအနေနဲ့တော့ကိုးကွယ်ရသေးတာအဲ့တော့ခုနတော့ကဗုဒ္ဓဘာသာဖြစ်ပြီးတဲ့နောက်ပိုင်းမှာတဲ့ကိုရင်လေးကိုကြည်ညိုလွန်းလို့သူ့ရဲ့စားတော်ဘွယ်ထဲကနေပြီးတော့ဆွန်းအုပ်ရှစ်အုပ်အဲ့ဒီကိုရင်လေးကိုလှူတဲ့လူတော်ကမှကိုရင်လေးကဟာဒါကတော့ဘယင်မင်းမြတ်ဟောဒီရှစ်အုပ်ကိုတော့ကိုရင်မစားဘူးကိုရင်ရဲ့ဥပိ္ပဇေဆရာကိုလှူပါတယ်ဆိုပြီးတော့ပြောလိုက်တော့ဟာကိုရင်ဥပိ္ပဇေဆရာဆိုတာဘာလဲမေးတယ်ဟာဒကာကြီးဥပိ္ပဇေဆရာဆိုတာအပြည့်ငယ်အပြည့်ကြီးအသီးသီးကိုအနည်းချင်းကပ်ပြီးတော့ဆုံးမသွန်သင်ပေးတတ်တဲ့ဆရာကိုဥပိ္ပဇေလို့ခေါ်တယ်အဲ့ဒီဥပိ္ပဇေဆရာအတွက်ကိုရင်ကိုလူတန်းထားတဲ့ဒီဆွန်ရှိအုပ်ကိုတဆင့်ပြန်လူပါတယ်လို့ပြောတော့ဟာဒါဆိုလို့ချင်းကိုရင်ကိုနောက်ထပ်တပြီးတော့ဆွန်ရှိအုပ်ထပ်ပြီးတော့လူပါတယ်ဘင်းကြီးကရှာတော့အဲ့ဒီဆွန်ရှိအုပ်ကိုလည်းပဲကိုရင်ရဲ့ဆရာကိုလူပါတယ်တဲ့ဟာဆရာဆိုတာဘာကိုပြောတာလဲဆရာဆိုတာတဲ့ယခုလိုနေတတ်ထိုင်တတ်သွားတတ်လာတတ်စားတတ်တောက်တတ်စာရိပီရိဟောတတ်တိတတ်အောင်ဟောတတ်ပြောတတ်အောင်သင်ပေးတဲ့ဆရာဆိုတာသာနာလောကမှာရှိတယ်တဲ့အဲ့ဒီဆရာအတွက်ဒီဆွန်ရှိအုပ်ကိုလည်းပဲလူတန်းပါတယ်ဒီလိုပြောတော့ဘင်းကြီးကပို့ပြီးတော့ကြည်ညိုတာပေါ့ကိုယ့်ရဲ့ဆရာသမားတွေကိုဦးထားတယ်ဆိုပြီးတော့ကိုယ်ဝင်လေးကိုကြည်ညိုလွန်းလို့ဆိုပြီးတော့နောက်တကထပ်ပြီးတော့ဆွန်ရှိအုပ်ထပ်ပြီးတော့လူတယ်ဆွန်ရှိအုပ်လူတော့အဲ့ဒီဆွန်ရှိအုပ်ကိုလည်းပဲသူကလက်မခံသေးဘူးကဲဒီဆွန်ရှိအုပ်ကိုလည်းပဲကိုရင်တို့သာနာမှာရှိတဲ့တန်ဃာတော်တွေကိုလူတန်းပါတယ်တဲ့ဟာကိုရင်တန်ဃာဆိုတာဘာလဲအတော့ကမင်းကြီးတော်ကတော့အကုန်လုံးသာနာအသုံးနှုန်းတွေကအစိမ့်နေတဲ့ဖြစ်နေဥပိ္ပဇေဆိုတော့လည်းပဲသူမကြဘူးအာစရိယလို့ခေါ်တဲ့ဆရာဆိုတော့လည်းပဲမကြဘူးတန်ဃာဆိုတော့လည်းပဲမကြဘူးတရားကြီးတဲ့တန်ဃာဆိုတာတခြားလူမဟုတ်ဘူးတခြားအဖွဲ့အစည်းတွေမဟုတ်ဘူးကိုရင်ရဲ့ဥပိ္ပဇေဆရာတွေအနီးနေဆရာတွေကိုရင်တို့ ဒီရှင်သာမဏေပြုဖို့ရာအတွက်ယံဖြစ်ဖို့ရာအတွက်ဒီတန်ဃာတော်တွေကချီးမြှောက်ပေးလို့မို့ကိုရင်အဖြစ်ရှင်အဖြစ်ယဟန်အဖြစ်တွေကိုရခဲ့တာအဲဒါကြောင့်မို့တန်ဃာတော်တွေကလည်းပဲကိုရင်ရန်ကျေးဇူးရှင်တွေဒါကြောင့်မို့သူတို့ကိုလည်းပဲဒီဆွန့်ရှိအုပ်ကိုလူပါတယ်ဆိုပြီးတော့ကိုရင်လေးကပြောလိုက်တဲ့အခါမှာထပ်ပြီးတော့ဆွန့်ရှိအုပ်လူတယ်အဲ့ဒီနေ့မှာတော့ဆွန့်ရှိအုပ်နဲ့ပြီးသွားဒီလိုနဲ့နောက်နေ့ကျတော့ဒုတိယနေ့ကျတော့ကိုရင်နဲ့တကွာရဟန်းတော်ပေါင်း32ပါးဘုရင်ကြီးကနန်းတော်တွေကိုဆွန့်စားပင်တရက်ကို32ပါးပင်တယ်တရက်ကို32ပါး32ပါးနေ့တိုင်းနေ့တိုင်းတူပြီးတော့ပင်လာတာနောက်ပိုင်းကျတော့ရဟန်းတော်ပေါင်း6000ထိအတော့ကဘုရင်ကြီးရဲ့နန်းတော်မှာရောက်လာတယ်သူကိုကွယ်လာခဲ့တဲ့ဒိဋ္ဌိတွေကိုတဖြည်းဖြည်းနဲ့သူကဖြုတ်ကျင်တော့ကျတော့ဒီရဟန်းတော်တွေကိုဒိဋ္ဌိတွေနေရာမှာအစားထိုးတယ်နော်ရန်တော်တွေ6000နဲ့ပြည့်သွားတဲ့တနေ့ဟောဒီဒိဋ္ဌိတွေကိုလူးနေတဲ့ဆွမ်းအုပ်တွေအတောကမင်းကြီးကရပ်ပလိုက်သို့တော်လည်းပဲကိုရင်ဏိကြောဒလီကတော့တခါကြီးတဲ့ကိုရင်တို့သာသနာတော်ကြီးကိုကြည်ညိုလို့တန်ဃာတော်တွေကိုလူကျင်လို့မို့တစ်ဖက်ကိုမလူတဲ့ပုံစံမျိုးတော့မလုပ်နဲ့စိတ်ဆန္ဒရှိရင်တော့လူတရားတရားရှိရင်တော့လူကိုရင်တို့ကြောင့်တခြားလူတွေစွမ်းနေရတော့တယ်ဆိုလို့ရင်မကောင်းဘူးဆိုပြီးတော့ကိုရင်လေးကတော့ဆုံးမရှာတယ်เนาะအဲ့ဒီလိုနဲ့ဘုရင်ကြီးကသာနာတော်ကိုကြီးညိုလာလိုက်တာတဲ့နောက်ပိုင်းကျတော့တန်ဃာတော်တွေထံချဉ်းကပ်ပြီးတော့မေးတယ်အရှင်ဘုရားတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေကဘယ်နှပါးရှိပါသလဲဖေရလို့မေးတော့တန်ဃာတော်တွေကတခါကြီးအင်္ဂါအပြင်ခွဲရင်၉ပါးရှိတယ်တဲ့ဓမ္မခန္ဓာအပြင်ခွဲလို့ရှင်တော့14000ရှိတယ်။ပိဋကအပြင်ခွဲရင်3ပုံရှိတယ်။နိဂရအပြင်ခွဲလို့ရှိရင်5ပါးရှိတယ်။ဟုတ်ရဲ့လား။အဲ့တော့အဲ့ဒါတွေကိုအတောကမင်းကြီးကကြားတော့ဓမ္မခန္ဓာပေါင်း14000ဆိုတဲ့သက္ကလုံကိုသဘောကျတော့ဟောဒီဓမ္မခန္ဓာ14000ကိုပူဇော်ခြင်းနဲ့စိတ်တွေတဘွားဘွားဖြစ်တာ။အဲ့တော့ဘာတွေပူဇော်ရရင်ကောင်းမလဲလို့စဉ်းစားလိုက်တော့ဓမ္မခန္ဓာပေါင်း14000တရားအပုပ်ပေါင်း14000ကိုပူဇော်တဲ့အနေနဲ့ကျောင်းပေါင်း14000ဆောက်လုပ်ပြီးတော့လူတန်းရရင်ကောင်းပါပဲဆိုပြီးတော့စိတ်ကူးရတာနဲ့တပြိုင်နက်အဲ့ဒီအနေနဲ့ရရမှာရှိတဲ့မြို့တွေ14000တော့မြို့တွေမှာကျောင်းကြီးတွေဆောက်ပြီးတော့လူတန်းတယ်အဲ့သူနန်းဆိုင်တဲ့ပါတလိပုတ်မြို့တော်မှာလည်းပဲအာတောကာရာမဆိုတဲ့ကျောင်းကြီးတစ်ခုဆောက်လုပ်ပြီးတော့လူတန်းတယ်အဲ့ဒီကြောင့်ကြီးနေရာကဒီနေ့အချိန်ထိပါတလိပုတ်မှာရှိတယ်နော်အိန္ဒိယမှာအတောကမင်းကြီးနန်းဆိုင်သွားတဲ့မြို့ကပါတလိမုတ်တဲ့ဒီနေ့ခေတ်ကတော့ပါတလိပုတ်လို့မခေါ်တော့ဘူးပတ္တနာလို့ခေါ်တယ်နာမည်နည်းနည်းပြောင်းသွားပြီနော်ဗုဒ္ဓဂယာရဲ့မြောက်နားမှာရှိတယ်ပတ္တနာမြို့ဆိုတာအဲ့ဒီဘီဟာပြည်နယ်ရဲ့မြို့တော်အတောကမင်းကြီးလက်ထက်တုန်းကလည်းပဲအဲ့ဒါမြို့တော်ဒီနေ့ခေတ်မှာလည်းပဲအိန္ဒိယနိုင်ငံမှာပြည်နယ်ပေါင်း28ပြည်နယ်လောက်ရှိတယ်အဲ့ပြည်နယ်တွေထဲကပြည်နယ်ကြီးတစ်ခုဖြစ်တဲ့ဘီဟာပြည်နယ်ဘီဟာပြည်နယ်ရဲ့မြို့တော်ကပတ္တနာမြို့တော်တဲ့ဒီနေ့လည်းပဲရှိတယ်အဲဒါမို့အဲ့ဒီအတောကမင်းကြီးရဲ့အတောကဓမ္မအကြောင်းအကျိုးကိုကြည့်ချင်ရင်ပုရဂယာဖျားဘူးသွားတဲ့ပုံကိုယ်တွေအဲ့ဒီကိုသွားသာကြည့်ကြရတယ်နော်ကျောင်းဆောင်နေရတော့မရှိတော့ပါဘူးနေရာကြီးပဲရှိတာအတောကကြောက်စာတိုင်းတွေပဲရှိတော့တယ်သူကပီးတွေရေးထိုးတာလည်းကြောက်စာတိုင်းအကျိုးကြီးတွေပဲရှိတော့တယ်အဲ့တော့အဲ့ဒီအတောကဓမ္မအကြောင်းအကျိုးလည်းသူကဆောက်လုပ်လူတန်းနဲ့မျိုးပေါင်း14000မှာလည်းပဲကျောင်းပေါင်း14000လူတန်းနဲ့ဇေဒီပေါင်း14000ကိုလည်းပဲတိထားကိုးကွယ်တယ်။ရေတွင်းပေါင်း14000ကိုလည်းပဲတူးပြီးတော့လူတယ်။ရေကန်ပေါင်း14000ကိုလည်းပဲတူးပြီးတော့လူတယ်တဲ့။အဲ့တော့အဲ့ဒီသူဆောက်လို့လူတန်းထားတဲ့ဒီကျောင်းနေရေတွင်းနေဇေဒီတွေရေကန်တွေရေသက်ချမဲ့နေ့ရေသက်ချတဲ့နေ့မှာတဲ့ယဟန်တန်ဃာတော်ရေထံသူကချင်းကပ်ပြီးတော့မေးတယ်။အရှင်ဘုရားတို့မြတ်စွာဘုရားရဲ့သာနာတော်မှာတပည့်တော်လူတန်းငယ်ဘူးတဲ့ဥပါဒကဒါရကားကြီးရှိခဲ့ဘူးပါသလားဗျာတဲ့မြတ်စွာဘုရားလက်ထက်ကအဲ့တော့ရဟန်းတော်တွေကလည်းပဲပြောတယ်ဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ထက်ကလည်းမရှိခဲ့ဘူးဒီနေ့ဒီချိန်မှာလည်းပဲတကားတော်ဘုရင်မင်းမြတ်နဲ့တူတဲ့အလူဒါနကိုပြုလုပ်နိုင်တဲ့ဘုရင်တပါးမှမရှိဘူးလူလည်းပဲတယောက်မှမရှိပါဘူးလို့ပြောလိုက်တော့ဘုရင်ကြီးကသိပြီးတော့ဝမ်းသာဝမ်းသာကြီးနေမှုတွေဖြစ်ဒါဆိုလို့ရှိရင်တပည့်တော်သာနာဒါရကားဖြစ်ပြီပေါ့ဗျာလို့သူကလျှောက်တော့အဲ့ဒီသံဃာတော်တွေထဲမှာမောဂလိပုတ္တသိဒ္ဓမထေရဆိုတဲ့မထေရတစ်ပါးပါတယ်။အဲ့ဒီမထေရက ပြောတယ်တကကြီးပစ္စည်းလေးပါးဒီဒီလိုလူတန်းယုံနဲ့တော့အာနာဒါရကမဖြစ်နိုင်ဘူးပစ္စယဒါရကပဲဖြစ်လိမ့်မယ်တကကြီးကသာနာတော်ထောက်ပံ့တဲ့ပစ္စည်းလေးပါးဒါရကပဲဖြစ်သေးတယ်သာနာအမူကံသာနာဒါရကတော့မဖြစ်သေးဘူးအဲ့လိုပြောတော့တကကြီးကမကျေနပ်ဘူးတိုက်ပြီးတော့စိတ်ထဲမှာဘဝင်မကြောက်ဟာဒါဆိုလို့ချင်းတပည့်တော်သာနာဒါယကဖြစ်အောင်ဘယ်လိုလုပ်ရမလဲဖရာလို့ရှောက်ရှောက်တော့သာနာဒါယကအစ်စ်ဖြစ်ခြင်းတယ်ဆိုလို့ရှိရင်တော့ယင်းနှစ်သီးကြာသာယရဏသမိယရဏတွေကိုမြတ်စွာဘုရားရဲ့သာနာပေါင်းမှာတိုးသွင်းပြီးတော့ရှင်ယဟန်ပြုပေးမှသာလျှင်အဲ့ဒီပုဂ္ဂိုလ်ကသာနာဒါယကသာနာအမူခံအစ်စ်ဖြစ်ပါတယ်လို့မောဂလိဗုဒ္ဓတိတ္တမထေရကြီးကပြောတဲ့အခါမှာအတောကမင်းကြီးကသူ့ရဲ့ဘေးနားမှာထိုင်နေတဲ့မဟိန္ဒာမင်းသားလေးကိုလှည့်ပြီးတော့ကြည်လိုက်တယ်။လှည့်ကြည့်ပြီးတော့မေးတာပေါ့။ငါသားမင်းယဟန်မဝိုးနိုင်ဘူးလားလို့မေးတော့မဟိန္ဒာမင်းသားလေးကလည်းပဲဒီအတော့ကမင်းကြီးတည်လို့ရှင်သူကအင်ရှင်မင်းသားဆိုတော့ဘယင်ဖြစ်မှာ။တော်တော်လည်းပဲဘယင်စည်းစိမ်နေသူကမလို့ချင်းဘူး။သူပါရမီဓာတ်ခံနေရလည်းပဲပါလာတော့ဘယင်စည်းစိမ်နေမမဲ့ဘူးတဲ့။သူ့အဖေဖြစ်စေခြင်းနဲ့ဆန္ဒတွေဖြည့်စည်ပေးတဲ့အနေနဲ့ကိုရင်ဝတ်ပါမယ်ယဟန်ဝတ်ပါမယ်ဆိုပြီးတော့ကတိကောက်ပေးလိုက်တယ်။ပြီးဘဘဘေးမှာထိုင်းနေတဲ့သမီးတော်အသင်္ကမိတ်တော်ကိုလည်းပဲစောင်းငယ်ပြီးတော့ကြည်ပြီးတော့မေးတယ်တဲ့ငါသမီးကမြတ်စွာဘုရားရဲ့တာနာတော်မှာဝင်ပြီးတော့ဘိက္ခုနီမယဟန်မမလုံနိုင်ဘူးလားလို့မေးလိုက်တဲ့ခါမှာသမီးတော်ကလည်းပဲသူပါရမီပါလာတဲ့အတော့ကြောင့်မို့သမီးခမီးတော်ကြီးရဲ့ဆန္ဒကိုဖြည့်ဆည်းပေးတဲ့အနေနဲ့တာနာပေါင်းမှာမောင်နှမနှစ်ယောက်လုံးဝင်သွားကြတယ်အဲ့လိုဝင်ပြီးတော့တရားအလုပ်တွေအားထုတ်လိုက်တာမိန္ဒမထေရကလည်းပဲယန္တာကြီးဖြစ်သွားတယ်။သင်္ကမိတ္တာထေရီမကလည်းပဲယန္တာထေရီမကြီးဖြစ်သွားတယ်။အဲ့ဒီကြာမှအာတောကမင်းကြီးကတကယ်သာသနာအမွေခံဒါရကကြီးဖြစ်သွားတာ။ဟုတ်လား။ဒီလိုနဲ့တဖြည်းဖြည်းနဲ့သူကသာနာတော်ကြီးကိုချီးမြှောက်ချီးမြှောက်ပြီးတော့လာတာချီးမြှောက်လုံအားကြီးတော့သာနာဝန်ထမ်းရှင်ရန်ကြီးကစောင်းနေသည်အရှံပဲပြည့်စုံနေမကောက်ပိုးတော်ပိုးနေသေးတာအဲ့လိုပိုးရှံနေတဲ့သင်္ကန်းဆွာကြောင့်စီပစ္စည်းလေးပါးတွေကိုမမောတဲ့လူတွေကသာနာတော်ကိုတကယ်မကြည်ညိုပဲနဲ့သာနာပေါင်းမှာဝင်းဝင်းဝင်းဝင်းပြီးတော့လာကြတာတချို့ကြတော့လည်းပဲဥပဇ္ဇဆရာတွေမရှိစာကြဆရာတွေမရှိဘဲနဲ့ကိုယ့်အကူခေါင်းတွေတုံးသင်္ကန်းတွေရှာပတ်ပြီးတော့သင်္ကန်းဝစ်လာကြသင်္ကန်းဝလာတဲ့အခါမှာခုနတုန်းကနေကြတာတာမဏေလေးလိုဆရာသမားထံတင်းတင်းတင်တတ်တဲ့ဝိနည်းတက္ကပုတ်ကျင့်ဖို့ဒီလည်းပဲမတင်ကြောက်မတင်တော့ဘာမှကျင့်စရာလည်းပဲမရှိဘူးလေမကျင့်တော့နေပုံထိုင်ပုံစပုံတော့ပုံသွားပုံလာပုံတွေကနေကြတာတာမဏေလေးတို့နဲ့ကြွားကျင်တိုင်းကြွားသွားပြီခုနဝင်လာတဲ့ယဟန်သူယဟန်ရောင်တွေတိဋ္ဌိတွေဆင်းရဲသားတွေပေါ့အဲ့တော့အတောကမင်းကြီးကအဲ့ဒီလိုယဟန်ဒီများလာတဲ့အချိန်မှာအသွင်ပြင်းနဲ့မပြည့်စုံတဲ့ယဟန်တွေအိန္ဒိမရှိတဲ့ယဟန်တော်တွေကြီးပြီးတော့စိတ်မကောင်းဖြစ်နေအဲ့တော့ဒါတွေကဘယ်လိုလုပ်ရရင်ကောင်းမလဲဘယ်လိုလုပ်ရရင်ကောင်းမလဲစဉ်းစားပြီးတော့မောဂလိဗုဒ္ဓတိတ္တမထေရီနဲ့တိုင်ပင်လိုက်တော့သာနာတန်ရှင်းရတော့လုံးဝဖြစ်တော့မယ်သာနာတန်ရှင်းလုံးမယ်ဆိုတော့မထူးဘူးဆိုပြီးတော့တခါတည်းတန်ဃာနာတင်ပွဲကြီးကျင်းပါကြတာနော်တန်ဃာနာတင်ပွဲဆိုတော့ဦးစင်းတကားပြောခဲ့ပြီးပြီရှင်မာကတ္တဗမထေရကြီးဦးစီးပြီးတော့ပထမတန်ဃာနာတင်တော့အဇာတသက်နဲ့မဟာကတ္တဗမထေရကြီးဦးစီးပြီးတော့တင်ခဲ့တာနော်ဒုတိယတန်ဃာနာကတော့ဝေသာလီမြို့မှာတင်ခဲ့တာကာလာတော့ကမင်းနဲ့ယသမထေတို့ခုအတော့ကမင်းကြီးလက်ထက်ကြတော့မောဂလိဗုဒ္ဓတိတ္တမထေရနဲ့အတော့ကမင်းကြီးတို့ပူးပေါင်းပြီးတော့တန်ဃာနာတင်ကြမှာဒီတန်ဃာနာတင်ပွဲမှာခုနယဟန်သူယဟန်ရောင်တွေကိုသူတို့ရွေးပြီးတော့ထုတ်တော်မှာယန္တုယန်ရောင်ဆိုတာမြတ်စွာဘုရားရဲ့ဝိနည်းတွေကိုလည်းပဲကြာကြာနာနာမသိဘူးဝိနည်းတော်မှမသိဘူးဆိုမှတော့တခြားသုတ်တန်တွေဗိဓမ္မာတွေဆိုရင်ပို့ပြီးတော့တောင်းသူတို့ကအလံဝေးတယ်အဲ့တော့မြတ်စွာဘုရားရဲ့တရားတော်တွေဘာမှမသိဘူးနားမလည်ဘူးမြတ်စွာဘုရားရဲ့အယူဆတွေကိုလည်းသူတို့သဘောမပေါက်သဘောမပေါက်တော့တပါးချင်းစစ်ပြီးတော့ထုတ်တယ်အရှင်ဘုရားမောဂလိဗုဒ္ဓအသိတမထေရမေးတယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဘာဝါဒရှိပါတယ်ဖေဟာသူတို့ကသူတို့ထင်ရမြင်ရတွေပြောကြတာပေါ့သူတို့စိတ်ထဲမှာတတ္တရဝါဒလို့ထင်ရင်ဆက်စွာဖေဟာတတ္တရဝါဒပါဖေဟာအုတ်စိတဝါဒလို့ထင်ရင်အုတ်စိတဝါဒပါဖေဟာတတ္တရဝါဒဆိုလို့ချင်းသွားအဲ့ဒီယဟန်ကိုသင်္ကန်းချွတ်လူကိုလဲအုတ်စိတဝါဒလို့ပြောလို့ချင်းလည်းပဲသင်္ကန်းချွတ်လူကိုလဲဆက်စွာဖေဟာကတတ္တရဝါဒလည်းမဟုတ်ဘူးအုတ်စိတဝါဒလည်းမဟုတ်ဟုတ်ရဲ့လားတတ္တရဝါဒဆိုတာတတ္တဝါတွေသိပြီးရင်မြဲတယ်လို့ယူတဲ့အယူဆ အယူဝါဒကိုတန်တရဝါဒလို့ခေါ်တယ်။ဥစ္စေတဝါဒဆိုတာတတဝါတွေသိပြီးရင်ပြီးပြီနောက်ထပ်ဘာဘဝအတ္တမှာမဖြစ်တော့ဘဝပြတ်သွားပြီလို့ယူဆတဲ့အယူဝါဒကိုဥစ္စေတဝါဒလို့ခေါ်တယ်။အဲ့ဒီဝါဒနှစ်ခုကိုယူထားလို့ရှင်အဲ့ဒီဟာတွေကအစွန်းရောက်တဲ့ဝါဒတွေ။မြဲတယ်လို့ယူလို့ရှင်လည်းပဲအစွန်းတစ်ဖက်ကိုရောက်သွားတာပဲ။ပြတ်တယ်လို့ယူလို့ရှင်လည်းပဲအစွန်းတစ်ဖက်ကိုရောက်သွားတာ။ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကအဲ့ဒီအယူဝါဒနှစ်ခုကိုမယူဘူး။အလေအလတ်မသိမပရိပဒအလေလန်းကြောင်းပဲလျှောက်တယ်။ဝိပိဇဝါဒတဲ့မြတ်စွာဘုရားရဲ့ဝါဒကဘာဝါဒလဲလဲ။ဝိပိဇဝါဒခွဲခြမ်းစိတ်ဖြာလိလသုံးသတ်တဲ့ဝါဒမှန်ရလား။သူများတွေတတ္တဝါတွေတည်ပြီးရင်မြဲတယ်လို့ယူတိုင်းမြတ်စွာဘုရားလိုက်မယူဘူး။သူတို့ဘာတွေကတတ္တဝါတွေတည်ပြီးရင်ပြတ်သွားပြီဘာဘဝမှမဖြစ်တော့ဘူးလို့ပြောလို့လည်းပဲအဲ့ဒီဟာတွေကိုမြတ်စွာဘုရားလိုက်ပြီးတော့မယူဘူးတဲ့သူရဲ့ကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်သုံးသတ်တယ်လေ့လာတယ်ပြီးမှဆုံးဖြတ်တယ်အဲ့ဒါကိုဝိပဿနာဝါဒလို့အဲ့ဒီလိုမြတ်စွာဘုရားဝိပဿနာဝါဒလို့ဖြေနိုင်တဲ့ယဟန်တော်တွေကိုမှရွေးထုတ်ပြီးမှအဲ့ဒီယဟန်တော်ပေါင်း900နဲ့မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကိုတတိယသံဃာနာစုပေါင်းပြီးတင်ကြတာစုပေါင်းပြီးတော့ရှင်အနန္ဒာတို့ရှင်ဥပါလိတို့ရှင်မာကသဗ္ဗမထေရကြီးတို့မေးသလိုဖြေသလိုပါပဲအရင်တော့ဥစဉ်အလားတွေပြောပြပြီနော်အဲ့လိုဝိုင်းပြီးတော့တန်ခါနာစူပေါင်းပြီးတော့တီဆိုကြတယ်ရွတ်ဖတ်ကြတယ်ဆုံးဖြတ်ကြတယ်အတီးပြုကြဆုံးဖြတ်အတီးပြုပြီးတော့နောက်ပိုင်းမှာတို့ဒီသာနာကြီးဒီတိုင်းနေုံနဲ့တော့မပြည့်စုံသေးဘူးဒါဆိုလို့ရှင်ဒီမောရိယအင်ပါယာဇန်ဘူရိတ်ကျွန်းလောက်ပဲသာနာရှိမှာအဲ့တော့သာနာပို့ပြီးတော့ကျယ်ပြန့်အောင်ကိုယ်တိုင်းကိုယ်ဌာနသာနာပြုလုပ်ငန်းကြီးပရောဂျက်ကြီးကိုတပည့်တော်တို့လောက်ကြရင်ကောင်းမယ်ဆိုပြီးတော့မောဂလိဗုဒ္ဓတိသမထေရနဲ့အတောကမင်းကြီးတို့တိုင်ပင်ပြီးတော့ကိုယ်တိုင်ကိုယ်ဌာနသာနာပြုလုပ်ငန်းကြီးကိုစတင်ဆောင်ရွက်ကြတယ်။အဲဒီဆောင်ရွက်တဲ့ကိုယ်တိုင်ကိုယ်ဌာနလွတ်တဲ့ထဲမှာသူ့ရဲ့သားတော်နဲ့သမီးတော်မိန်းနမထေရနဲ့သင်္ဃမိတ်တာထေရီတို့ကစပြီးတော့သူ့ရဲ့နိုင်ငံအိန္ဒိယမှာမထားဘူး။အိန္ဒိယရဲ့တောင်ဘက်မှာပင်လယ်ရဲ့တဖက်ကမ်းမှာရှိတဲ့ကျွန်းထဲမှာတီဟိုကျွန်းဆိုတာရှိတယ်ရှေ့တုန်းကနော်ယနေ့ခေတ်ကတော့တီတိလင်္ကာနိုင်ငံလို့ခေါ်တယ်တီဟိုကျွန်းကိုသူ့ရဲ့သားနဲ့သမီးကိုလွတ်တယ်ဦးဇင်းတို့မြန်မာနိုင်ငံဘက်သူ့နာဘုံမီလို့ခေါ်တဲ့မြန်မာနိုင်ငံဘက်မှာတော့အရှင်သောနာမထေရနဲ့အရှင်ဥဒ္ဓရမထေရကိုလွတ်တယ်အဲ့တော့ဒီကနေ့တီတိလင်္ကာနိုင်ငံဗုဒ္ဓဘာသာဖြစ်နေကြခြင်းသည်ဘုသူရဲ့ကျေးဇူးလဲလို့မေးရင်အာသောကဘင်ကြီးရဲ့ကျေးဇူးလို့ပြောရမှာမှန်ရဲ့လားအဲဒါလို့မြန်မာနိုင်ငံသူနိုင်ငံသားတွေဗုဒ္ဓဘာသာဝင်သူတော်စင်တွေဖြစ်နေကြတာဘုသူရဲ့ကျေးဇူးလဲအာတောကဘင်ကြီးရဲ့ကျေးဇူးမှန်ရဲ့လားအဲ့တော့ဒီအာတောကဘင်ကြီးဘာဖြစ်လို့ဒီလုပ်ငန်းကြီးတွေတန်ခါနာတင်တဲ့ကြီးကျယ်တဲ့လုပ်ငန်းကြီးလုပ်နိုင်တာလဲကိုယ်တိုင်ကိုယ်ဌာနသာနာပြုလုပ်ငန်းကြီးတွေလုပ်နိုင်တာလဲလို့လိုက်ပြီးတော့စစ်ကြည့်လို့ရှိရင်အဓိကအကြောင်းရင်းကဘုသူကြောင့်လဲနိဂျောရသာမဏေအသွင်အပြင်ကျင်းဝတ်တိတ်ခါနဲ့ပြည်စုံတဲ့အိန္ဒိတိတ်ပြီးတော့ရှိတဲ့တိတ်ပြီးတော့တည်ငြိမ်တဲ့ဝိနည်းတိတ်ခါဘုဒ္ဓကိုလေးစားတဲ့ဝိနည်းတိတ်ခါဘုဒ္ဓကိုလိုက်နာတဲ့ကိုရင်နိဂျောရလေးကြောင့်မှန်ရဲ့လားဝိညောဇသုတိတ်ခိတမင်္ဂလာနဲ့ပြည်စုံတဲ့ကိုရင်လေးနိဂျောရရဲ့ကျေးဇူးကဘလောက်ထိကြီးလိုက်တယ်လဲလို့ဆိုရင်ဦးဇင်းတို့ယောဂီတို့ဇင်းတို့တွေဒီကနေ့ရာကြီးခံစားစံစားနေကြတဲ့ဗုဒ္ဓဘာသာသာသနာအဆုံးအမတွေဒီအဲနေကြောတာကွင်လေးရဲ့ကျေးဇူးပြနော်အရင်စရင်အမြင့်ကပါလေမြေကတဲ့တာမန်ကြည့်ရင်တော့အတောကမင်းကြီးရဲ့ကျေးဇူးလို့ပြောရမှာတကယ်တော့နောက်ကြောင့်နေပြန်ပြန်ပြီးတော့လိုက်မယ်ဆိုရင်အတောကမင်းကြီးသာကိုယ်နေကြောတာလေးနဲ့မတွေ့ခဲ့ရင်ဗုဒ္ဓဘာသာဖြစ်ပါမလားဘုရားဘာသာမဖြစ်ရင်ခုနတန်ဃာနာတင်ပွဲကြီးသူဆင်နွှဲနိုင်မှာမဟုတ်ဆင်နွှဲပြမှာမဟုတ်ဘူးနော်တန်ဃာနာတင်ပွဲကြီးတွေမဆင်နွှဲပြဘူးဆိုရင်ကိုယ်တိုင်ကိုယ်ဌာနသာနာပြုလုပ်ငန်းကြီးတွေလည်းပဲလုပ်ဖြစ်မှာမဟုတ်ဘူးမှန်ရဲ့လားအကယ်၍မြန်ကိုရင်ဏိဇောတလေးကဝိနိတ္တကဘုဒ္ဓီအတိုင်းမကျင့်ကြံခဲ့ဘူးမကျင့်သုံးခဲ့ဘူးတခြားဒိဋ္ဌိယဟန်တော်တွေလိုပြပြသလဲကြီးကံတောင်းပေါက်လမ်းလျှောက်ပြီးတော့သွားမယ်ဆိုလို့ရှင်လည်းပဲဟောဒီအလောကမင်းကြီးကကိုရင်လေးမြင်အောင်နဲ့ကြီးညိုပါမလားမကြည်ညိုဘူးအဲ့ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့ဝိညောဇသုတိခိတမင်္ဂလာကိုကောင်းစွာကျင့်သုံးခဲ့တဲ့ကိုယ်ဏိကျောသားရဲ့ကျေးဇူးကြောင့်တဲ့အတောကဘယင်ကြီးလည်းပဲကြမ်းတမ်းတဲ့ဘဝနေပြီးတော့တရားပိုင်ရှင်ဓမ္မတောကဘယင်ကြီးဖြစ်သွားတယ်ဖြစ်ုံနဲ့မကဘူးသာနာပြုလုပ်ငန်းကြီးတွေအကြီးကျယ်ဆောင်ရွက်သွားနိုင်တယ်နော် တန်ခါရနာတင်ပွဲကြီးတွေလည်းပဲမြတ်စွာဘုရားရဲ့ဗုဒ္ဓဘာသာသာသနာသမိုင်းမှာအထင်ကရဖြစ်တဲ့တန်ခါနာတင်ပွဲကြီးကိုလည်းဆင်နွှဲပြီးကျင်းပနိုင်တယ်။ကိုယ်တိုင်ကိုယ်တော်နာသာနာပြုလုပ်ငန်းကြီးတွေလည်းပဲလုပ်နိုင်တယ်။အဲဒီလုပ်နိုင်တဲ့အတကြောင့်မို့ဒီနေ့ဒီဟိုကျွန်းတို့ဦးစင်းတို့ဒီမြန်မာနိုင်ငံ၊ယူရီးယားနိုင်ငံ၊ကမ္ဘောဒီးယားနိုင်ငံ၊လာအိုနိုင်ငံတွေဗုဒ္ဓဘာသာတွေဖြစ်နေတာအဲဒီကိုယ်ဝင်ညီကျော်သားလေးရဲ့ကျေးဇူးမှန်ရဲ့လားသူဘဝမှာလည်းပဲအဲ့ဒီဝိနည်းတိတ်ခါဘုံနဲ့အညီကျင့်သုံးနေဆိုင်ခဲ့တဲ့ကြောင့်မို့ကိုရင်လေးဆုံးအုပ်ဒီပေါ်လိုက်တာနောက်ပိုင်းကျတော့ဆုံးအုပ်တင်မကတော့ကျောင်းနေတောင်မှမနေနိုင်တော့ဘူးကျောင်းပေါင်း 7,400 တိမင်းကြီးကဆောက်လုပ်လူတန်းတာလေအတော့ကရာမှာကျောင်းတိုက်ကြီးတဲ့မှာခုနကိုရင်လေးကိုတရင်သုံးစီတာနော်ကိုရင်ညီကျော်သားလေးကျောင်းနေလည်းပဲပြည့်စုံမသွားဘူးလားပြည့်စုံတယ်ဆွမ်းနေဆိုလို့ရှင်အရှံပဲမဖုံးပေးနိုင်တော့ဘူးသင်္ကန်းနေဆိုလို့ရှင်လည်းပဲမဝတ်နိုင်တော့အဲ့ဒီလောက်ဒီသူ့ရဲ့ဘဝမှာကြည့်ွားသွားတယ်လူသူနဲ့ဆက်ဆက်တဲ့ပုဂ္ဂိုလ်တွေဘလောက်ထိဆက်ဆက်တဲ့ပုဂ္ဂိုလ်ဆိုဥစဉ်တို့ဒီနေ့ခေတ်ဗုဒ္ဓဘာသာဝင်သူတော်စင်တွေဒီအကျိုးတွေကခံစားနေရတာနော်ဒီကနေ့မြတ်စွာဘုရားတရားတော်တွေနာကြားခွင့်ရကြတာအာထုတ်ခွင့်ရတာရကြတာအာထုတ်တဲ့အခါမှာမြတ်စွာဘုရားရဲ့တရားအရာတွေကိုမိမိတို့ခံစားခွင့်ရနေကြခြင်းသည်ဝိနည်းတက္ကဘုံနဲ့အညီအကျဉ်းသုံးခဲ့တဲ့ကိုယ်ရည်ညောတာလေးရဲ့ကျေးဇူးကြောင့်ဆိုတာဒီလိုနားလည်သဘောပေါက်ရတယ်နော်နားလည်သဘောပေါက်ပြီးတော့ဝိနည်းကျင့်ဝတ်တွေဆိုတာတေချာသင်သင်တဲ့တရားတွေပါလားသင်ပြီးလို့ချင်းလည်းပဲကျင့်သင်တဲ့တရားတွေပါလားပစ္စုပန်တန်တရာနှစ်ဖြာသောဘဝတွေမှာအကျိုးတရားတွေကိုပေးစင်နိုင်တဲ့တရားတွေပါလားလို့မိမိတို့ကိုယ်စီကိုယ်စီနားလည်သဘောပေါက်ပြီးတော့ကျင့်ကြံပွားများကြိုးစားအားထုတ်ကြကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအားဖြင့်ပစ္စုပန်တန်တရာနှစ်ဖြာသောဘဝတွေမှာကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံကြတဲ့ယောဂီတော်စင်များဖြစ်နိုင်ကြပါစေ။အာဓုအာဓုအာဓု